င်ပါပါခင်ဗျာအင်္ဂါနေ့ညပိုင်းတိုင်းလီလဲစီစီကနေပြီးကြိုးပြပါရစေကျွန်တော်ဒီနေ့ဆင်းနေမဲ့အကြောင်းအရာကတော့ရွေးကောက်ပွဲအချို့ကာလနဲ့အာနာယပါရီရဲ့ခြေလှမ်းပါလာမယ့်ဒီ2020ခုနှစ်ဆိုလို့ရှိရင်မြန်မာနိုင်ငံကြီးမှာရေးကြီးတဲ့နှစ်တစ်နှစ်ဆိုပြီးပြောနိုင်ပါတယ်မြန်မာလူမှုအများစုထောက်ခံမှုနဲ့အာနာရလာတဲ့ NLD ပါတီ၄နှစ်တာတာဝန်ယူပြီးတဲ့နောက်သူ့ရဲ့စွမ်းဆောင်ရည်ပေါ်မှာလူလူကလည်းအကဲဖြတ်ခွေတစုံတရာရခဲ့ပါပြီလာမယ့်2020ရွေးကောက်ပွဲတက်တမှာတော့ NLD အနေနဲ့အရင်တစ်ခေါက်ကလိုပဲတောင်ပြိုကမ်းပြိုအနိုင်ရနိုင်ပါမလားဒါပေမဲ့လည်းကဲဆမှုတွေရင်ဆိုင်ရပါတယ်ဒီတော့အနာပါတီရဲ့ရွေးကောက်ပွဲအကျိုးခြေလှမ်းတွေနဲ့ပတ်သက်ပြီးတော့အများဆုံးကြည့်ရမယ့်အခြေအနေဖြစ်ပါတယ်ဒါကိုကျွန်တော်ဆင်းနေကြမှာဖြစ်ပါတယ်အဓိကပေါင်းဆင်းနေပြီးမဲ့ပုံကိုနှုတ်ရှိပါတယ်ပထမလူကတော့မြန်မာနိုင်ငံကြီးလီလာတုံးသက်သူဒေါက်တာရမျိုးသိန်းဖြစ်ပါတယ်ခင်ဗျာနောက်တစ်ခုကတော့မြန်မာနိုင်ငံကြီးအကဲထက်သူဒေါက်တာတက်စီဖြစ်ပါတယ်နှစ်ဦးဆုံးဒီတိုင်းပုံကိုရောက်နေပါတယ်ခင်ဗျာကျွန်တော်အရင်ဆုံးဒေါက်တာရမျိုးသိန်းကိုဖိတ်ခေါ်ကြပါတယ်ခင်ဗျာကိုရမျိုးသိန်းကျွန်တော်တို့အရင်ဆုံးမေးချင်တာကအခု NLD ပါတီရဲ့ခြေလှမ်းမတိုင်ရင်ဒီမတိုင်ရင်မှာရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲဒီဥပဒေနဲ့ပတ်သက်လို့ပြင်လာစင်နာရီလုပ်တယ်တချို့နိုင်ငံရဲ့ပါတီကတန်းကွက်တာတွေလည်းကြုံရပါတယ်ခင်ဗျအဲ့ဒါက NLD ပါတီရဲ့ခြေလှမ်းတည့်ရလို့ပြောနိုင်ပါလားအရင်ဆုံးအကိစ္စလေးမေးချင်ပါတယ
်ကျွန်တော်အမြင်ကတော့ဒီရွေးကောက်ပွဲကော်မရှင်ရဲ့အခန့်ကဏ္ဍဟာအင်မတန်မှရေးကြည့်ပါတယ်အဲ့တော့ရွေးကောက်ပွဲကော်မရှင်ဟာတကယ်လွတ်လပ်ပြီးတရားမျှများတတ်တာနေဒီရွေးကောက်ပွဲကိုကျင်းပနိုင်ဖို့အာမခံရပါလိမ့်မယ်။အဲ့ဒီလိုအာမခံနိုင်မှသာလျှင်ဒါမဲ့2020ရွေးကောက်ပွဲအပေါ်မှာနိုင်ငံတကာအတိုင်းဝိုင်းရဲ့ယုံကြည်မှုနဲ့ပြည်သူလူထုရဲ့ဟိုအပြည့်အဝယုံကြည်ပူးပေါင်းဆောင်ရွက်မှုကိုရရှိနိုင်လိမ့်မယ်လို့မြင်ပါတယ်။အဆိုလိုချင်တဲ့သဘောကတော့ဒါမဲ့2020ရွေးကောက်ပွဲမှာငယ်ပြည်သူရှားကိုင်းလုံးကျဆင်းနေဆိုရင်အဲ့ဒီအကျိုးတက်ရောက်မှုဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲပုံမှာပါတက်ရောက်နိုင်တဲ့အတွက်ကြောင့်မလို့နော်ပြည်အောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ဒီချက်ကိုအလေးနဲ့ထားပြီးတော့နော်ဟိုပြည်သူလူထုကြားမှာရွေးကောက်ပွဲကိုစိတ်ဝင်စားလာအောင်ဖဲပေးလာအောင်နောက်ပြီးတော့ဒီရွေးကောက်ပွဲမှာပထမဆုံးအချိန်ဖဲပေးမယ်လူငယ်မဲဆန္ဒရှင်၅ခန်းကရွေးကောက်ပွဲပေါ်မှာစိတ်ဝင်စားလာအောင်အဲဒါမျိုးတွေကိုဟုတ်ကောမရှင်နေနဲ့ပို့ပြီးအလေးထားဆောင်ရွက်ဖို့လိုအပ်မယ်လို့မြင်ပါတယ်ကွာ
ဟုတ်ကဲ့လက်ရှိကော်မတီကော်မရှင်ရဲ့ရည်တည်မှုနဲ့ပတ်သက်လို့ကိုရံမျိုးသိတဲ့သုံးသပ်ချက်သိကြပါလေဘာလို့ဆိုတော့တလောကရွေးကောက်ပွဲကော်မရှင်ဥပဒေပြင်ဆင်ချက်မှာအထူးဖြင့်ဒီ NLD ပါတီကလည်းဒါမဲ့ရွေးကောက်ပွဲမှာရင်ဆိုင်ရမှာတိုင်းသားဒေသတွေမှာတိုင်းသားဒေသတွေမှာရွှေပြောင်းလူသမားတွေကိုမဲပေးခွင့်ဆိုတဲ့ကိစ္စပါပြင်ဆင်ချက်မှာပါလာပါတယ်အဲ့တော့တိုင်းသားပါတီကချင်းပါတီတွေကကန့်ကွက်တာလည်းကြုံရပါတယ်အဲ့တော့ရွေးကောက်ပွဲကော်မရှင်ရဲ့ကုနီထားတီးခြားလွတ်လပ်မှုရှိရှိကိုရမျိုးသိရဲ့သုံးသပ်ချက်ဘယ်လိုများရှိပါလဲ
။ကျွန်တော်အမြင်ကတော့ဒီရွေးကောက်ပွဲကော်မရှင်ရဲ့လက်တော်အဆောင်ရွက်ချက်တွေဟာဟိုဟိုမိကောဆက်စီယာဖြစ်တဲ့ပေါ်လေအဆောင်ရွက်ချက်အချို့လည်းတွေ့ရပါလေ။အဲ့တော့အထူးသဖြင့်တော့ရွေးကောက်ပွဲကော်မရှင်အနေနဲ့နော်အပြင်ဆင်တာတွေကြောင်းလဲတာတွေလုပ်တဲ့အခါမှာနော်ဆက်ဆံရနိုင်ငံရေးပါတီတွေအဆိုင်ရင်းသားပါတီတွေနဲ့နော်ညှိနှိုင်းဆွေးနွေးပြီးတော့အဲ့ဒီပါတီတွေရဲ့အမြင်သဘောထားတွေအပေါင်းသက်ချက်တွေအရာတွေကိုဓာတ်ယူနိုင်ဖို့လည်းလိုအပ်တယ်လို့မြင်ပါတယ်။နောက်ပြီးတော့အဲနိုင်ငံရေးပါတီတွေနဲ့လည်းပဲချက်ချင်းပြန့်ပြန့်ပေါ့လေအပီပေးပြီးတော့ပြည်ထောင်စုရနိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။ဒါနဲ့လက်ရှိတော့ပြည်သူ့မှာနိုင်ငံရေးပါတီတွေရှားမှာစိုးရိမ်မှုရှိနေတာကတော့လက်ရှိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာတော့တကယ်ရောလွတ်လပ်ပြီးတရားမျှတရေးကောက်ပွဲတစ်ခုကိုစမကထပြုပြီးတော့ကျင်းပနိုင်ပါမလားဆိုတဲ့အပေါ်မှာတော့အဲ့ဒီတော့မဆိုးရိမ်ပူပန်မှုတွေရှိနေတာတော့အခင်စားတွေ့ရပါလိမ့်မယ
်ဟုတ်ကဲ့ခင်ဗျာဒါကရွေးကောက်ပွဲကော်မရှင်ရဲ့ခန့်ကဏ္ဍပေါ့လက်ရှိအာဏာရ NLD ပါတီရဲ့ပြင်ဆင်မှုတွေရွေးကောက်ပွဲခြေလှမ်းနေတဲ့ပတ်သက်လို့တော့ရမျိုးသိမ့်ဘယ်လိုများမြင်နေပါလဲခုနေထားမှာ
အဲကျွန်တော်အမြင်ကတော့လက်ရှိအာဏာရဒီအမျိုးသားဒီမိုကရေစီအတွက်ဒီပါတီရဲ့ပေါ့လေဒီဒုတိယဥက္ကဋ္ဌပြောတဲ့ဒီစကားကြီးအရာရှိနေဆိုရင်တော့လက်ရှိပါတီအနေနဲ့2015လုံးကတော့မှားခဲ့တဲ့အမှားမျိုးဟုတ်ပြီဗမာဘူးအတွက်ကိုအတူတင်ပြင်ဆင်မှုတွေလုံလာမယ့်အခြေအားမျိုးတော့တွေ့နေရပါတယ်အထူးသဖြင့်တော့ကိုယ်စလဲလောင်းရွေးချယ်တဲ့နေရာမှာမိုးကြွချွေကူသဘောမျိုးတွေမဟုတ်ဖ ೇನೆ ဟောအောက်ခြေပြည်သူလူထုနောက်ရမီရဖနောက်အောက်ခြေပါတီဝင်ထုကနေမထောက်ခံပြီးတော့တကယ်လည်းပဲအရေးချင်းပြေးဝတဲ့ကိုယ်စလဲလောင်းတွေကိုဘူဝါဒတွေစီးပင်းစီကန်းတွေနဲ့အညီရွေးချယ်တင်ရောက်နိုင်ဖို့ကြိုးစားလာနိုင်တဲ့အနေအထားတွေတော့တွေ့နေရပါတယ်အဲ့ဒီလိုကျိုးသားလာနိုင်မယ်ဆိုရင်ကိုယ်စလဲလောင်းဒီအပေါ်မှာမဲဆန္ဒရှင်တွေရဲ့စိတ်ဝင်စားမှုပိုများလာမယ်ဆိုရင်ဟဲပေးသူရာဂိုင်လုံးနဲ့ပို့ပြီးတက်လာနိုင်ပါတယ်။နောက်ပြီးတော့လက်ရှိအာဏာရပါတီရဲ့အနိုင်ရရှိနိုင်မှုအတွက်လည်းပဲ နားစွာအထောက်အကူပြုနိုင်လေးမယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်
ဟုတ်ကဲ့အရင်ရွေးကောက်ပွဲ2015ရွေးကောက်ပွဲတုန်းကဒီဒေါ်စန်းစစ်ကြီးကတစုံတရာလူကြီးတိုင်းမှာလူကြိုက်များပါတယ်သူကိုယ်ရင်နေရာတော်များများဆင်းပြီးတော့မဲဆက်စည်းရုံးတာတွေလုပ်ပြီးတော့မဲကိုယူနိုင်ခဲ့တယ်ပေါ့နော်ဒီတစ်ခေါက်မှာဒီလိုလုပ်နိုင်ချေရှိပါမလား
အဲဖြစ်နိုင်ချေရှိတာက2020ထဲမှာနော်ဒီနိုင်ငံတော်တာဝန်ရပုဂ္ဂိုလ်ဒေါ်စန်းစစ်ကြီးအနေနဲ့အစိုးရတာဝန်တွေကနေအနာဂတ်ပြည်နယ်ဆိုရင်နော်ဒီပါတီစည်းရုံးရေးလုပ်ငန်းတွေကိုအခြေခြေပြက်ပြက်လုပ်နိုင်တဲ့အနေအထားမျိုးတော့ရှိပါတယ်အဲအထူးသဖြင့်တော့အဲကျွန်တော်အမြင်ကတော့တိုင်းဒေသကြီးခုနှစ်ခုမှာမပို့ပြီးတော့အလေးပေးအာရုံစိုက်ပြီးတော့မဲဆွယ်စည်းရုံးမှုကိုလုပ်မယ်လို့ကျွန်တော်ထင်ပါတယ်။နောက်တိုင်းဒေသတွေတွေမှာတော့အထူးသဖြင့်ပေါ့လေဥပမာကျွန်တော်တို့ရှမ်းပြည်နယ်အကြိုက်ပြည်နယ်တိုင်းဒေသပြည်နယ်ဒေသတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့2015တုန်းကနိုင်ခဲ့တဲ့အခြေအတွက်ကိုပြန်ရဖို့တော့မနေ့စူးစမ်းမယ်အနေအထားမျိုးရှိပါတယ်။အဲ့တော့အထူးသဖြင့်တော့နားမရွေးကောက်ပွဲမှာအဲဘောဆိုင်သူကြီးကိုယ်တိုင်ဒေသစီရုံးတာမျိုးဖြစ်လာနိုင်ပါတယ်။နောက်ပြီးတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တိုင်းဒေသကြီးခုနှစ်ခုမှာပို့ပြီးတော့အာရုံစိုက်လာနိုင်ပါတယ်။နောက်ပြီးတော့ကျွန်တော်အမြင်အားဖြင့်ဒီဘောဆိုင်သူကြီးဦးဆောင်တဲ့အစိုးရအဖွဲ့ပေါ်မှာအားမလို့အားမရဖြစ်တာကြီးစိတ်တိုင်းမကျတာကြီးပညာသက်တွေရှားမအောင်အလေလက်လွားတွေရှားမအောင်တော်တော်ကြည့်ကြည့်တဲ့မှာဖြစ်နေတော့လေပဲ။ရှိအခြေအနေမှာဟောဈေးချအစရာမရှိတဲ့အခြေအနေတစ်ခုလို့တော့ဒီမေတ္တာရှင်မြန်မာပြည်သူလူထုအများစုကြီးကရင်ဆိုင်နေရတယ်လို့ကျွန်တော်မြင်ပါတယ်။အဲဒီအတွက်ကြောင့်မလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လိုအပ်တဲ့အပြည့်အစုံတော်လှန်မှုတွေဟောကိုယ်စလဲလောင်းရွေးချယ်တဲ့နေရာမှာပဲဖြစ်ဖြစ်အဲဆက်စည်းရုံးတဲ့နေရာမှာပဲဖြစ်ဖြစ်လှုပ်လာနိုင်တဲ့ဆိုရင်ဟောဒါမဲ့ရွေးကောက်ပွဲမှာအထူးသဖြင့်တိုင်းဒေသကြီးတွေမှာဆက်ပြီးတော့ကောင်းကျိုးကမ်းမြူအနိုင်ရဖို့လားလားရှိနေတယ်လို့မြင်ပါတယ်
ဟုတ်ကဲ့ညကိုရံမျိုးသိန်းဒီလိုက်ပေါ်မှာခဏနေပြပအောင်ခင်ဗျာကျွန်တော်နောက်ထပ်ပြန်နေဆွေးနွေးပြမယ်ဒေါက်တာတင့်စီကိုဖိတ်ခေါ်ကြပါလိမ့်ခင်ဗျာအာဆရာဒေါက်တာတင့်စီခင်ဗျာခုနကဆွေးနွေးသွားတဲ့ကိစ္စပါပဲအခုဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဒီက energy ပေါ့နော် online energy party ရဲ့ youth ပွဲနဲ့ပတ်သက်လို့ခြေစမ်းနေတဲ့ပတ်သက်လို့ဘယ်လိုများသုံးသပ်မိပါလဲကော်မရှင်ဟိုများဩဇာလွှမ်းမိုးတာရောရှိပါလားဘယ်လိုမြင်ပါလဲခင်ဗျာ
ပထမဆုံးတစ်ချက်က youth ပွဲ commission အရင်က youth ပွဲ commission နဲ့မတူတဲ့ youth ပွဲ commission ဖြစ်ပါတယ်ဒီ유럽공동검신간내비로비진조례부에나가아직럭다리고지루시네이모여서아유럽공신티와니네아니면마요네가추소게라리고비니데아진신무리고조라몽도베저노와민데에나지파티라메유럽포에나야예수마하디와티야디네노티로저노와마님마부냐다프마이스네နောက်ရွေးကောက်ပွဲကော်မရှင်အသာထားပြီးတော့အဲ့ဒီဟာ2020ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေကတော့2015-2016တုန်းကအားနည်းချက်တွေကိုအဲ့ဒီပါတီကိုလိုက်တာဖြစ်ခဲ့ဆိုတာလည်းဟိုပြည်တွင်ကြောင်းလေးကိုပြောပါလိုက်ပါမယ်။အဲ့တော့တော်တော်များများလည်းအပြည့်အစုံကြောင်းလေးဖြစ်လာပြီးတော့ကျွန်တော်ယူဆပါတယ်ခဏကိုရမယ်လို့ဆိုလိုလို့ပေါ့နော်။အဲ့ဒီကြောင့်ကိုယ်တည်းနောက်ရွေးချယ်မှုဒီစားတွေကိုလည်းရပုံပြီးအဲ့တော့ပိုပြီးတန့်စင်ကောင်းမွန်အောင်ကြိုးစားမယ်လို့ကျွန်တော်မြင်ပါတယ်။ပုံတော့လည်းဒီတိုင်လူကြီးလုပ်တဲ့လူမှညာမုန်းကြီးဆိုတာတော့ပုံမချင်နိုင်ဘူးပေါ့။ပုံတော့ကြိုးစားမှုကြီးမလုပ်ပြီးတော့ပုံကောင်းအောင်လုပ်လို့ဟုတ်။အဲ့ဒီတည့်တဲ့ချက်ကအဲ့ဒီကတော့ဘောကိုရင်ကလေးကလူကပွဲတွေဝင်နေခုထိတည်းရှိဘူး။ဝင်နေတဲ့ရှိရဲ့။ဘုကတော့ပြင်လို့မျိုးလို့ကမဲပေးမဲ့လူကြီးကြိုက်အောင်အမှားဟိုခရီးရင်းမပြောပါဘူးဒီကြိုက်အောင်ပေါ်ပူလာပေါ်လို့ဒီဘယ်တော့မှမလုပ်ခဲ့တဲ့ပါတီဖြစ်ပါတယ်။အဲဒီငင်းငင်းနဲ့ဖြစ်ဖြစ်ဖြစ်တဲ့ဓာရီကိုအဲမဲရရေလို့ကြိုးစားရတယ်။ဒီလိုပဲဒီအားရယူနေစတဲ့ပေါ့နော်ဒါလို့လုပ်တယ်။အဲတော့ခုလေးပဲအဲဒီကဒီလိုဒီငင်းငင်းနဲ့အလူကြီးတောင်ဆန်တာမဲရရေကိုကြိုးစားလိုက်ခဲ့။အဲတော့ဒီလိုပေါ်ပူလာနေတဲ့လေလောက်ကြည့်တယ်လောက်ကြည့်တယ်ကျွန်တော်မြင်ပါဘူး။
ဟုတ်ကဲ့အဲ့မှာကျွန်တော်နည်းနည်းလေးပြန်မိချင်တာကပြီးခဲ့တဲ့ရွေးကောက်ပွဲမှာတော့က NLD ပါတီရဲ့တရားရေးမှာဖွဲ့စည်းပုံပြင်ဆင်ရေးတရားဥပဒေစိုးမိုးရေးဒါကိုသတိကလုပ်မယ်ဆိုတဲ့သူရဲ့စီရင်ရေးကိစ္စတွေဖြစ်ပါတယ်ခင်ဗျာဒါပေမဲ့ဒီကိစ္စကဖွဲ့စည်းပုံပြင်ရေးကလည်းဒီနေ့တည်းမှာလည်းအခုနောက်ဆုံးအချိန်ထိမဖြစ်သေးဘူးပေါ့နော်ဥပဒေစိုးမိုးရေးဆိုလည်းအပိုင်းကံကဏ္ဍတစ်စုံတရာမှာပြဿနာရှိတော့ဒီရွေးကောက်ပွဲကြီးကြော်တန်နေနဲ့ပတ်သက်လို့ NLD ကပြောင်းလဲလာနိုင်လားဘယ်လိုယူဆပါလဲ
အဲကျွန်တော်မြင်ရတော့ဖွဲ့စည်းပုံပြင်ဆင်ရေးကဟုတ်ရှိနေလိမ့်မယ်ခင်ဗျာ။ဒါက ဟုတ်ပြီဆွေမွေးရေးကလည်းဖြစ်ရှိနေလိမ့်မယ်ဒါအတိတ်ကြီးဟုတ်တယ်လိုအပ်ချက်ကြီးတွေဖြစ်တာပေါ့နောက်အဲ့ဒါဒီအခုဒီမလုံးနိုင်ဘူးသူကျွန်တော်ကောက်ချက်ချလို့မရဘူးလုံးနိုင်တော့လုံးနေတယ်အဆန်းကုန်လုံးနေတယ်ကျွန်တော်ကတည်းကကျွန်တော်ပြောတာအောင်ပြတာမပြင်းနိုင်တဲ့အတွက်ဒီနေ့ကျင်းပြည့်မပြည့်ဆိုတော့တပိုင်းပေါ့နော်အဲ့ဒါအဲ့ဒီဒူလာဒူလာခဲ့တယ်အထင်ကျင်းအဲ့ဒီလမ်းလေးအောင်မြင်လာတယ်နောက်ဆက်လုပ်ရလေဦးမယ်အဲ့တော့မလုံးနိုင်တော့ဘူးဆိုတော့2015ပြည့်ရောပါရောအဲ့ဒီဒီကိုဂျုံဝန်ပြည့်စေချာပြီမှာဟုတ်ခဲ့နေဆက်ပြီးတော့တော့လုံးလိမ့်မယ်ကျွန်တော်မြင်ပါတယ်ဘယ်ဟုတ်ဒီတရားဥပဒေစုံလို့ရတဲ့ဖြစ်နေတယ်ဒါမှဟိုဆက်တဲ့ဒီကောင်ဒါမှဆိုးတဲ့အမိသားတဲ့ကိုပါနေအကြည့်ရတယ်ခုပြသမှာပါတီတခုလေအလွန်ကြီးတက်ဆိုင်နေတယ်ဟိုတက်ဆိုင်နေတောင်းဆိုတော့ဒီတရားဥပဒေစုံလို့ရတာအဲ့ဒီဒီလုံးပေါ့နော်အဲဒါမှဆိုရတဲ့ energy တောင်းဆက်ဒါပဲဒီနေ့ဆက်
ဟုတ်ကဲ့ခင်ဗျာအာဒေါက်တာရေမျိုးသိန်းဒေါက်တာတက်စီဒီတိုင်းမှာခဏနေကြအောင်ခင်ဗျာဒေါက်တာတက်စီရဲ့ဖုန်းကကျွန်တော်နည်းနည်းလေးအသံပြဿနာရှိနေပါတယ်ကျွန်တော်အာပင်နယ်ဆွေးနွေးမဲ့သူတူဆူပါတယ်ဥလမောင်သူတူဆွေးနွေးမိနေလို့ရပါတယ်ခင်ဗျာ
ကျွန်တော်ကတော့ဟိုကြောင်းလဲတယ်ဆိုတော့ပဲပုံမှန်လည်းလည်းတခုပြောချင်ပါတယ်ဘာလို့ဆိုတော့ဟိုမကြောင်းလဲဘူးဆိုတော့ဟိုပြောနေကြတယ်လေလူတွေကလည်းဟိုအဲ့တော့ဟိုကျွန်တော်တို့ဟိုရှစ်ဆယ်နောက်ပိုင်းမှာဆိုပါတော့ခင်ဗျာရှစ်ဆယ်နောက်ပိုင်းစပြီးလူဒီလိုကောင်းစားရလူတူတူကောင်းစားရဆိုပြီးတော့လုပ်ခဲ့ကြတာအခုမျက်မြင်မှာအချက်တည်းချက်တည်းနဲ့ပြောတာမဟုတ်ပါဘူးလူတစုကောင်းစားရနေပြီးတော့ကျွန်တော်တို့လူနှစ်စုကောင်းစားရမြင်နေရပါပြီနောက်ပြီးတော့မှတဖြည်းဖြည်းနဲ့တိုးတက်သွားမှာပါဒါတစ်ချက်ပါနောက် NLD ဟိုမဲပေးတဲ့လူတွေကိုပြောချင်တာကျွန်တော်တို့ NLD ကိုပြည့်ရတဲ့ခါလဲကျွန်တော်ပြောဦးပါတယ် NLD ဘာကြောင့်မဲပေးလဲဆိုတော့အစိုးရဖွဲ့နိုင်မှာက NLD ပဲရှိလို့ပါတခြားအစိုးရဖွဲ့နိုင်တဲ့ဒီမိုကရေစီပါတီရှိရင်ကျွန်တော်တို့ကအဲ့ပါတီကိုကျွန်တော်တို့ရွေးချယ်ပြီးကောင်းရွေးချယ်မှာပါဆိုတော့ဟိုအစ်စ်အစင်စင်25ရက်ကလေးရောက်နေတဲ့တက်ခိုင်ရင်းနဲ့မဟာမိတ်ဟိုဒီကရောက်နေပြီးသားဖြစ်တဲ့ကြောင့်တက်ခိုင်ရင်းပါတီကိုကျွန်တော်တို့ကအစိုးရပေးဆက်ဖို့ကျွန်တော်တို့လက်မခံနိုင်တာကြောင့်ကျွန်တော်တို့ NLD ကိုမဲပေးရခြင်းဖြစ်ပါတယ်ဒါကြောင့်မို့ NLD အစိုးရဖွဲ့နိုင်ဖို့အတွက်ကတော့ NLD ပေါ်မှာပဲမူတည်ပါတယ်ကျွန်တော်ယူကောက်ရကော်မရှင်ကျွန်တော်တို့ဘာမှမပြောလို့ပါဘူးဘာကြောင့်လဲဆိုတော့စစ်တပ်ကဖွဲ့ပြီးတဲ့ယူကောက်ရကော်မရှင်နဲ့တာမဲ့ယူကောက်ရကော်မရှင်လို့ညီပါတယ်နောက်ဆုံးအနေနဲ့ပြောချင်တာကတော့ကျွန်တော်တို့ NLD အစိုးရတခုတည်းလုပ်တဲ့အစိုးရကိုမဲပေးမလားဒါမှမဟုတ်စံခိုင်ရင်းနဲ့တိုင်းလာပြီးပူးပေါင်းမညုံပေါင်းအစိုးရကိုမဲပေးမလားပဲစဉ်းစားမှဖြစ်ပါလေ
ဟုတ်ကဲ့ခင်ဗျာအခုကိုဆက်မောင်ကျေးဇူးများကြီးပါခင်ဗျာကျွန်တော်တည်းဒီလိုက်စီစဉ်အတွက်လူပြောက်စာရေးထားတဲ့ဥစိတ်မောင်မိတ်ဆလာပါသူစာလေးကျွန်တော်ဖတ်ပြပါမယ် NLD ရဲ့စွမ်းဆောင်ရည်မညံ့ပါဘူးတဲ့လုံနိုင်တဲ့စွမ်းအားရှိသလောက်လုံလို့တော့ဒီနဲ့လေအသားစီးတွေရှိနေပါလေဒါလိုလည်းသူဟာရှောင်တင်းနေရပါလေတဲ့ကျော်သွားနေရတယ်အားနေချက်တူကလေးဖြည့်စည်းနေရတယ်အပြစ်ဆိုင်ရဲ့စိတ်ရင်းနဲ့ညီငယ်စုမျိုးတွေလုံးဝရဆိုင်သွားမသွားအောင်လို့ထိန်းသိမ်းနေပါလေတဲ့အပြစ်လေစားမှုတက်ချေကလေးထိရောက်ဆောင်ရပေးနေပါလေတဲ့ဒါမှမဟုတ်ပါတီတစ်တွေပူပေါင်းပါတီတွေပေါ်ပေါက်လာတဲ့ဥယျာဉ်များလာလို့မဲတွေပြန့်သွားနိုင်ပါလေတဲ့ဒါမှမဟုတ် NLD ကအများစုနိုင်ပါပါတဲ့တိုင်းလာပါတီတွေအနိုင်ရတဲ့ဥယျာဉ်တိုးလာပါလိမ့်မယ်အခြားပါတီငယ်တွေတတိပုဂ္ဂလတွေပါတီတစ်တွေကတော့အနိုင်ရဖို့ပြုလုပ်နေပါလေတဲ့အတိုက်ခံပါတီကြီးကတော့တင်တိုင်းမပေါက်ကြံတိုင်းမမြောက်ဖြစ်လိမ့်မယ်လို့သူယူဆပါရတယ်ခုနဆင်းသွေးသွားကြတဲ့လူတွေတိုင်းပါပဲအဲနောက်တူကတော့ကျွန်တော်ဒီဆင်းသွေးတဲ့အချိန်မှာပဲကျွန်တော်တို့ဒီ Facebook ကနေပြီးတော့မှတ်ချက်ယူတာပါသူကတော့ကိုမောင်ဝင်းမှာဘယ်ပါတီပဲဖြစ်ဖြစ်လက်ရှိမြန်မာပြည်သူရဲ့မျက်နှာကိုမကြည့်ပါဘူးပြည်သူကိုထမ်းပြတ်ပါဘူးကြာဒါသူရဲ့အမြင်ပါဒါနဲ့ပတ်သက်လို့ကျွန်တော်ဒေါက်တာတက်ဆီကိုပြန်ဖိတ်ခေါ်ချင်ပါတယ်ခင်ဗျခုနကပြောသွားတဲ့အချိန်မှာရင်တင်တိုင်းလောက်ဖြစ်မလာနိုင်ဘူးနောက်တချို့ NLD ပါတီပေါ်အားမရမှုဒီကြုံရပါလေခုနကသူရှိမောင်ဝင်းပြောသလိုပေါ့သူတို့အမြင်မှာသူတို့မျက်နှာလူလူကိုချမ်းပြုံဆိုတဲ့အမြင်ရှိတာကြီးလည်းရှိတာပါပဲအဲ့တော့ NLD အတွက်ဘာလို့စိတ်ခေါ်ချက်ကြုံလာမလဲခင်ဗျာဒီကောက်ပွဲမှာ
ဟုတ်ကဲ့ဒီလင်းနေတာနောက်ဆုံးနိုင်နေတာပကလာရဲ့လုံဆောင်ချက်ကိုကိုကြည့်ရပါလိမ့်မယ်ကြည့်ရတော့မနေ့ကြည့်လိုက်ကြည့်တဲ့အချိန်ဝေဖန်နေတဲ့၆ပြားစင်းနဲ့ကြည့်တင်နေမှာပါပါ့မယ်အဲသို့သောကျွန်တော်မြင်တာကဒါဝေဖန်မှုနဲ့မဲပေးမှုကတပိုင်းချက်အော်မေပင်းမှုကတော့ဒီတိုင်းဟိုမြန်မာပြည်သူ့နိုင်ငံရေးဆန္ဒရှင်တွေဟာတကယ်ကိုနိုင်ငံရေးပြည်ကြီးစီစဉ်ပါတဲ့တော်တော်မြင့်ပါတယ်။ဘဝကမှုကြီးအမြန်မှုကြီးရှိတော့တယ်။မေပင်းရမယ့်ခါမှာတော့မကန်တဲ့ဆုံးဖြတ်ချက်ကိုချက်နိုင်တဲ့တမန်ကြောင့်ကောင်းတဲ့ဟာကိုအဒီမေဆန္ဒရှင်တွေကဆက်ထိနေမျိုးပြီးခါတယ်။ဘောတော့အဲ့လိုမေဆန္ဒရှင်တွေကဟိုဒီလိုဟိုအမြင်နဲ့တင်အန္တရာယ်ကအားမရနေတယ်အားတင်းတင်းနေတယ်အင်ဂျီကုန်းနဲ့ကလည်းပြင်းပြင်းထန်တယ်ဘူးပြင်းရလိမ့်မယ်ပြင်းလည်းပြင်းနေလို့ ိုကျွန်တော်မြင်ပါတယ်ဒါမှဟိုဒီလူလူရောဘာ energy party တို့ရောဒါစကောင်းလိုက်ရင်ဒါတိုင်းပြည်တွေလည်းကောင်းမှာဖြစ်တယ်ကျွန်တော်တော့ဒီလိုပေါ်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျကျေးဇူးပါကျွန်တော်နောက်ထပ် trust ရှိတူလေးလိုက်ပေါ်မှာရှိပါတယ်ကိုစလိုက်ပွေကွန်ကိုစလိုက်ပွေကွန်ဆင်းနေများလို့ရပါတယ
်ဟုတ်ကဲ့အရင်2015တုန်းက energy ဆောင်ပို့ကြတော့စိတ်ကိုမကြည့်ပါနဲ့ပါတီကိုကြည့်ပါလို့သူတို့ပြောထားတယ်အဲ့ဒီတုန်းကတကယ်ဖြစ်တယ်အခုချိန်ကျတော့သူတို့ချိန်မှားလို့ချိန်လာမလို့ရှိရင်တော့ပါတီကိုလည်းကြည့်နောက်ပြီးတော့ပုဂ္ဂိုလ်ကိုလည်းကြည့်လို့သူတို့ပြောလာလိမ့်မယ်လို့ကျွန်တော်မြင်တယ်။ဒါကြောင့်လည်းဆိုတော့သူတို့ခုတို့ကိုယ်စားလှယ်လောင်းရဲ့အခြေရှင်းတည်ရင်ကျွန်တော် NLD ပါတီရဲ့ကိုယ်စားလှယ်လောင်းလို့ကျွန်တော်တို့မေးတရမှာဖြစ်တယ်။ဒါကြောင့်လည်းဆိုတော့ပါတီဆိုတာတိတ်အရေးကြီးတယ်။တိုင်းရင်းသားဒီပါကျွန်တော်ပြောချင်လို့ကတော့တိုင်းရင်းသားကြီးကတော့သူတို့နိုင်မှာဆိုတော့သိချတယ်တိုင်းတော်တိုင်းပါနေနေဒီနေမှာလည်းပဲနိုင်ငံကနေလာဆိုလည်းပဲဇာခိုင်တော့နေနေနေနိုင်ပါလိမ့်ဥမာတဲနေစီမှာဇခိုင်တောင်ပိုင်းစီနေပဲအထက်ကတော့နိုင်အောင်ပါသူတို့ပြောချင်လို့ဆိုတာ NAD ကလည်းပဲခုရတော့ကျွန်တော်စိတ်ထားဆိုင်ရနေပြီအရင်2015တော့ဗတ်ပြည့်လို့ပြည်ပြည်လောက်အရင်ချင်းချင်းလေးဒီမွေးနိုင်တယ်ဆိုရင်အဲ့ဒီကကျွန်တော်တို့ကြည့်ရမယ်ဆိုရင်အချိန်ကလည်းပဲအရန်ကတ်တယ်ဝေမလားဆိုတဲ့ဥစ္စာနဲ့ရေကောက်ပုတ်ကုန်ချင်းပေးထားတဲ့အချိန်ကလည်းပဲမရတာနဲ့အဲ့ဒီမှာဘာမှအလုပ်ကိမရှိတဲ့ဖြစ်တော်အမဒီလူတွေကိုယ်တွေလောင်းနေတယ်ဝင်ပြီးတဲ့မှာဝင်ကြံတော့တာဖြစ်တယ်အခုချိန်ကျတော့သူတို့ရေကောက်ပုတ်ကုန်ချင်းလည်းပဲတရားထက်တာမျိုးလို့ဆိုနေလို့ရှိတယ်နောက်ကိုယ်တွေလောင်းနေပြီးချိန်လေးများပါလေအချိန်အများကြီးရှိနေဆိုတော့သူတို့အင်ဂျင်နီယာလည်းပဲအဖမ်းပခံနေတဲ့ဒါတို့ပြေပြေချာချာလုပ်လာလိမ့်မယ်ကျွန်တော်မြင်တယ်အဲတော့2020ကျရင်တော့ဒီလိုဖြစ်လာမလို့ဆိုရင် NLD ကပဲဒီအစိုးရဖွင့်နိုင်လောက်တဲ့ဥယျာဉ်နိုင်ခြင်းနိုင်လိမ့်မယ်မနိုင်ရင်တောင်မှအများစုနိုင်လိမ့်မယ်လို့ကျွန်တော်မြင်ပါတယ်ရှာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျကျွန်တော်ဒီကိစ္စနဲ့ပတ်သက်လို့တိုင်းသားဒေသနဲ့ပတ်သက်လို့ဒေါက်တာရေမျိုးသိန်းကိုမေးချင်ပါတယ်ခင်ဗျ NLD ပါတီအတွက်လာမယ့်ယူကောက်ပွဲကတော်တော်လေးအကျက်ရိုက်နိုင်တာတိုင်းသားဒေသတွေလို့တော်များများလည်းပြောကြပါတယ်ဒေါက်တာရေမျိုးသိန်းလည်းသဘောတူမယ်ထင်ပါတယ်ခင်ဗျဟုတ်လက်ရှိ NLD ပါတီရဲ့တိုင်းသားဒေသတွေနဲ့ပတ်သက်လို့ရွေးကောက်ပွဲချဉ်းကပ်မှုဒေါက်တာရေမျိုးသိန်းရဲ့တုံ့တက်ချက်သိကြပါရဲ့တကယ်တမ်းပြောတော့တချင်တော့မဟာမိတ်ပါတီရဲ့ရှမ်းပါတီတို့ဘာလို့မှသူတို့အနိုင်ရဖို့ကိုအနိုင်ရဖို့ကိုပို့ပြီးတော့ဦးစားပေးလုပ်နေတော့ဒီပေါ်စီပဲဆက်သွားမလားဒီပေါ်မှာဒေါက်တာရေမျိုးသိန်းရဲ့တုံ့တက်ချက်သိပါရဲ့သိကြပါရဲ့အဲ
ကျွန်တော်အမြင်ကတော့တိုင်းသားဒေသတွေမှာဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့2015တုန်းကဒူဝါရအတိုင်းဆက်ပြီးသွားမယ်ဆိုရင်တော့အဲအရှုံးရဲ့ရင်ဆိုင်ရနိုင်တယ်လို့ကျွန်တော်ကမြင်ပါတယ်။အရှုံးလို့ပြောတဲ့နေရာမှာနော်တိုင်းသားပါတီတွေကလည်းရှုံးနိုင်ပါတယ်။နောက်ပြီးတော့လက်ရှိဟာအတိုက်ခံပါတီကြီးကလည်းပဲအချို့နေရာတွေလက်လို့ဆုံးရှုံးလိုက်ရမယ်အနေအထားမျိုးရှိပါတယ်။အဲဒီလိုကျွန်တော်ပြောရရင်အကြောင်းအရာဘာဖြစ်လို့လဲဆိုတော့နော် NLD ပါတီဟာတိုင်းသားမဟာမိတ်ပါတီတွေနဲ့ပြည်နယ်တွေမှာစီးပင်းထိုးပြီးတော့ပြိုင်နေဆိုရင်မဲပွဲသွားနိုင်တယ်။မဲပွဲသွားလို့ရှိရင်အာလက်ရှိအတိုက်ခံပါတီအတွက်ကိုဟောအားသာချက်ဖြစ်သွားနိုင်ပါအဲ့ဒီလိုဖြစ်ချိန်မျိုးကို2018ခြားပြည်ရွေးကောက်ပွဲမှာကျွန်တော်တို့တချင်းကြီးနဲ့မြင်းကြီးသားအမျိုးသားလွတ်တော်မဲဆန္ဒအနေမှာအဖြစ်ဖြစ်လာတွေ့ရပါအဲ့တချင်းပါတီရောအဲ NLD ပါတီရောချုံပြီးတော့နော်အတိုက်ခံပါတီကအနိုင်ရခဲ့တဲ့စာရကမျိုးကိုတွေ့ရပါတယ်အဲ့ဒီခါကျတော့အဲ့ဒီလိုအခြေအနေတွေပေါ်မှာဟောအမျိုးသားဒီမိုကရေစီဖက်ဒရယ်ပါတီခေါင်းဆောင်တွေအနေနဲ့အမျှော်အမြင်ရှိရှိကြေကြေပြန့်ပြန့်ဆုံးဖြတ်ပြီးတော့တိုင်းသားဒေသကြီးမှာတိုင်းသားမဟာမိတ်ပါတီတွေနဲ့ပူးပေါင်းပြီးတော့ဈေးကောက်ပွဲကိုဖြတ်ကျော်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။အဲဒီလိုဖြတ်ကျော်နိုင်မှသာလျှင်တိုင်းသားဒေသကြီးမှာ NLD ပါတီအနေနဲ့လက်ရှိနိုင်ရထားတဲ့အခြေအတွက်ကိုထိန်းချောင်းနိုင်မှာဖြစ်တယ်လို့မဟာမိတ်တိုင်းသားပါတီတွေပိုနိုင်ရဖို့အတွက်ကိုလည်းပဲသွားပေးနိုင်မှာဖြစ်ပါတယ်။
ဟုတ်ကဲ့ကျွန်တော်ဒီမှာ trust တကူရေးလာတဲ့စာလေးဖတ်ချင်ပါတယ်သူကအိုဆာကာဆိုတဲ့ Facebook ကနေသူရေးလာပါ NLD ဟာဘဝင်ဖြစ်နေတယ်အထူးဖြစ်ရန်ကုန်တိုင်းနေရဖို့အတွက်လွန်နေပါတယ်ဒါသူရဲ့တုံ့တက်ချက်အမြင်သူပြပြလာတာပါအဲ့တော့ခုနကဒေါက်တာရေမျိုးသိန်းပြောတာကတိုင်းသားဒေသကြီးအခြေအနေပေါ့ပြည်မအခြေအနေတွေမှာရောတော်တော်လေးအခြေအနေဘယ်လိုတာနိုင်လားတည်ခြင်းပြည်မဒီတိုင်းတိုင်းဒေသကြီးတွေရဲ့ဒီကောက်ဝဲချင်းတွေလာလာဘယ်လိုရှိပါလဲ NLD ရဲ့လက်ရှိအခြေအနေတိုင်းဆိုရင
်အဲကျွန်တော်အမြင်ကတော့တိုင်းဒေသကြီးတွေမှာကျွန်တော်တို့စနေလိုက်တိုင်းဒေသကြီးနဲ့အေရဝတီတိုင်းဒေသကြီးဟာအစိမ့်ခေါ်မှုအမြင်မှားဆုံးဖြစ်နေတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။အဲဒီတိုင်းဒေသကြီးနှစ်ခုမှာအမျိုးသားဒီမိုကရေစီဖက်ဒရယ်အနေနဲ့ဒီတိုင်းပတ်တိုင်းခါပါတီကြီးကိုဆက်မတွက်သေးနဲ့နော်။စနေနေ့ကပြန်လို့ပြင်ဆင်ပြီးတော့ရှင်းပြနိုင်မှုလိုအပ်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။
โอเคดร.ติสสีก็บลูมีมาแล้วเนี่ยยุคกวยมาท่องคําหมู่อลาล่ะบ่เนาะคุณน่ะดร.ติสสีก็ดูๆก็เมยไปมาเว้ยไตล่าดีซ่าเนี่ยปัดตึกดร.ติสสีเนี่ยมีอยู่จังมาเลย
အဲကျွန်တော်မြင်တာကလူရဲ့တောင်းရင်သာဒေသကြီးဒုမဆိုင်နေတာကောင်းရှင်တစ်ခုလေးအောက်မှာဗမာပြည်မှာရှိနေတဲ့တိုင်းသားအရာစုအားလုံးကိုဖြတ်ပြီးတော့ဒီနေ့သက်သာမပါဘူးတဲ့မြန်မာပြည်ကဒီနေ့ဒီခုဒီနေ့ဒီခုကြောက်ပါလေရှိပါတယ်မထောက်ဆန်တာလည်းမကြည့်ချင်ဘူးဒီခုမတော့မတဲ့အတူမှာဖြစ်လာတယ်အရင်ကတော့မတင်ရင်လို့ဒီအောက်ပေါ်မလို့ရတဲ့ဒေသဟာဒီနေ့တကယ်လို့သာဘာမှမဖြစ်ဘူးဗျာပြင်လာရင်ဘယ်သူမြင်တာမလဲဆိုရင်အဲ့ဒီမြင်တာမလဲလို့ကျွန်တော်မထင်ဘူးအဲ့ဒါကတော့တော်တော်လေးကြီးဆုံးတဲ့အားပါတီကိုပူဇော်ပေးသူမဲ့ပေးကြပါမယ်ဒါလည်းတဘာဝကြတယ်ဒါပေမဲ့အဲ့လိုဒေတာတွေမှာတစ်ခိုင်နဲ့ချစ်ချစ်ဆက်ပြီးတော့ဗတ်စီကိုချင်းတိပေးရုပ်ကပေါ်မလို့ရရင်တောင်းလာတဲ့မြင်တာမှာဖြစ်တယ်ကိုဒီတနည်းတော့မှာပြင်းပြနဲ့ငြိမ်းငြိမ်းရလာရင်တော့တောင်းလာတယ်ဟုတ်ကဲ့
ဟုတ်ကဲ့နောက်အဲ့ဒီကလည်းစက္ကန့်စက္ကန့်လောက်ပဲရပါတော့တဲ့ချင
်းတော်တော်များများဒီတဲ့ကိုအဲတော့ဒီလိုမလိုမရရအောင်ဒီမယ်ဆိုတော့ဒီနေ့တည်းကပုံမှန်လုပ်ခဲ့တာဒီကြရတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်းဒီလိုက်အစီအစဉ်ချင်းစစ်သွားလို့ပါအထူးအပောင်းဆွနီးပြီးတဲ့ဒေါက်တာရန်ယူသိန်းဒေါက်တာတက်စင်ရဲ့ပရောရှင်တွေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်းဒီလိုက်အစီအစဉ်တော့ဒီမှာပဲကျွန်တော်ပြန်ပြီးတော့ခင်ဗျာ